မြန်မာစစ်ကောင်စီတပ်ကစနစ်တကျညှိနှိမ့်ဆက်တာအုပ်စုဖွဲ့ပြီးတော့အာဓမပြုကျင်တာနဲ့ကလေးတငယ်တွေကိုနှိမ့်ဆက်တာစတာတွေအပါအဝင်လူသားမျိုးနွယ်ပေါ်မှာဆန့်ကျင်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုတွေကိုကျူးလွန်နေပါတယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်နေရာ ဒဘဲအိုင်ဒဘဲအန်ရဲ့အစီအခံစာမှာဖော်ပြထားတာပါမြန်မာစစ်တပ်ရဲ့အကြောင်းမဲ့ဖွဲ့အကြမ်းဖက်ရက်စက်မှုတွေနဲ့ပတ်သက်လို့အထောက်အထားအများပြားကိုသူတို့အနေနဲ့စုဆောင်းရရှိထားကြောင်းကျူးလွန်မှုအများပြားကတော့အရက်သားပြည်သူကြားမှာသူတို့ကိုအကြောက်တရားဝင်လာအောင်လို့တမင်ရည်ရွယ်ပြီးလှုံ့ဆော်တာပါလို့ တပည့်အိုင်တပည့်ဖွဲ့ရဲ့အကြီးကနီကိုလတ်ကွန်ဂျန်ကပြောပါတယ်ထောင်နဲ့ချီတဲ့ပြည်သူတွေဖမ်းဆီးခံရချိန်မှာလည်းအဲ့ဒီထဲကအများပြားဟာညှိမှန်းနှိပ်စက်ခံရတာဒါမှမဟုတ်အကျဉ်းချနေစဉ်တွင်မှသိဆုံးခဲ့တာတွေရှိခဲ့ပါတယ်2024ခုနှစ်ဇူလိုင်လ21ရက်နေ့ကနေအခု2024ဇွန်လ3ရက်နေ့အထိတနစ်တာကာလအတွင်းစုဆောင်းထားတဲ့အထောက်အထားတွေအရမြန်မာနိုင်ငံတွင်းမှာအကြမ်းဖက်မှုတွေအကျဉ်းပိုများပြ ကျူးလွန်နေပါတယ်ဆိုတော့ကိုလည်း HRW လူခေစောင့်ကြည့်အဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။